အမေရိကန်ပြည်ထောင်စုပစိဖိတ်ရေးတပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဒူဘုံမှုရေးဘရက်စ်လိုကိုကျွန်တော်ကဆက်ပြီးတော့အမေရိကန်သင်္ဘောရေးလေဆင်းအရေးပေါ်ကယ်ဆယ်ရေးပစ္စည်းအပြည့်စုံတည်ယူပို့ဆောင်ရေးယင်းအမြောက်အများအမေရိကန်ရေးတပ်ဖွဲ့ဝန်ထမ်းထောင်ပေါင်းများစွာနဲ့မေလ23ရက်ကနေဂျွန်လ5ရက်အထိစောင့်ဆိုင်းနေခဲ့တဲ့မြန်မာကမ်းလွန်ဒေသကနေမြစ်ဝကျွန်းပေါ်ကမြန်မာပြည်သူတွေထံကိုအဲ့ဒီတုန်းကသာစစ်အစိုးရကတွားရောက်ကူညီခွင့်ပြုခဲ့မယ်ဆိုရင်တင်းမောတွေကနေအချိန်တိုင်းတာဘလောက်အတွင်းအကူအညီပေးမဲ့တပ်ဖွဲ့တွေနဲ့ပစ္စည်းတွေရောက်ရှိသွားမှာလဲလို့မေးကြရမှာဘုံမီပရက်စ်တို့ကအဲ့ဒီတုန်းကကျွန်တော်တို့အမေရိကန်တင်းမောလေးစင်းဟာမြန်မာပြည်မြစ်ဝကျွန်းပေါ်ဒေသကနေရေမိုင်း73မိုင်နဲ့15မိုင်လောက်အကွာအဝေးအတွင်းရောက်ရှိစောင့်ဆိုင်းနေခဲ့ကြတာဖြစ်လို့
If they were closer in, say 15 miles, it could probably take them about 15-20 minutes to get to, you know, just to reach the shore of Burma. So you're talking about a span of anywhere between
15 မိုင်လောက်ပဲဝေးတဲ့နေရာကနေရဟယင်တွေနဲ့ဆိုရင်15မိနစ်မိနစ်20လောက်အတွင်းမြန်မာကမ်းခြေကိုသူတို့ရောက်သွားမှာပါ။အများဆုံးနာရီဝက်ကနေတနားရီလောက်အတွင်းရဟယင်နေတဲ့ဒူရီပစ္စည်းတွေရောက်ရှိသွားမှာပဲလို့ပြောပါရယ်။အဲဒါပေမဲ့ land crab ကမ်းတဲ့ရေရင်တွေနဲ့ဆိုရင်တော့ဒီတဲ့ပိုကြမှာပေါ့လို့ကျွန်တော်ကမေးခဲ့တဲ့အခါ
Oh, the landing craft take a little bit longer to get into shore, so you know you're talking hours.
အဲကန်တဲ့ယင်တွေကတော့ရဟယင်တွေတဲ့ပို့ချမယ်။နိုင်ပိုင်းလောက်ကြမှရောက်မယ်ဆိုတော့လို့သူကဖြေပါတယ်ခင်ဗျာ။ဒါပြင်သူကတဘာဝဘေးဒဏ်ကြရောက်ခဲ့တဲ့တခြားနိုင်ငံတွေအားလုံးအမေရိကန်ပြည်ထောင်စုရေတပ်ဖွဲ့ရဲ့အကူအညီကိုချက်ချင်းတောင်းခံရယူခဲ့ကြတယ်နဲ့ပတ်သက်ပြီးတော့လည်းပြောပါသေးတယ်ခင်ဗျာ။
We have the capability and the training to be able to provide that level of assistance, the equipment, the experience, the knowledge, and the organizational skills. So normally,
ကျွန်တော်တို့တပ်ဖွဲ့တွေဟာတည်တည်ချာချာလေ့လာလေ့ကျင့်သင်ကြားပေးထားတဲ့ကျွမ်းကျင်သူတွေဖြစ်ကြလို့စွမ်းဆောင်ရည်အင်မတန်မြင့်မားကြတယ်။အဲဒီလိုအခြေအနေမျိုးကိုဝင်ရောက်ဖြေရှင်းကူညီနိုင်တဲ့ပစ္စည်းပမာဏကျွမ်းကျင်မှုအတွေ့အကြုံဗဟုသုတနဲ့အရေးအချင်းအပြည့်အဝရှိသူတွေဖြစ်ပြီးတခြားဘယ်နိုင်ငံဘယ်အဖွဲ့အစည်းကမှကျွန်တော်တို့အမေရိကန်ရေတပ်ဖွဲ့လို့မြန်မြန်ဆန်ဆန်ထိထိရောက်ဆောင်ရွက်နိုင်ခြင်းမရှိပါဘူးခင်ဗျာဒါကြောင့်ပဲနိုင်ငံအလုံးကအမေရိကန်ရေတပ်ဖွဲ့ရဲ့အကူအညီတွေကိုလိုလိုလားလားအများအားလက်ခံခဲ့ကြတာပါလို့သူကပြောပါတယ်ခင်ဗျာအဲ့ဒီတုန်းကအခုလိုအကူအညီပေးဖို့မြန်မာနိုင်ငံကိုအချင်းချင်းတိုက်တွန်းပြောဆိုခဲ့တာနဲ့ပတ်သက်လို့လည်းပေါ်ချုပ်ကြီးဘရက်စ်လိုက
Yeah, not just Admiral Keating, but other U.S. officials as well requested more than 15 times to provide expanded assistance.
ဒီတော့ဗိုလ်ချုပ်ကြီးကီတင်နဲ့မကပါဘူးဗျာ။တခြားအမေရိကန်အာဏာပိုင်တွေအမြောက်များလည်းပါဝင်ပြီးတော့စစ်အစိုးရကိုအ ਨੇ စုံ15ချိန်မကတိုက်တွန်းပြီးအမေရိကန်ရေတပ်ဖွဲ့ရဲ့အကူအညီကိုတိုက်ရိုက်လက်ခံဖို့တိုက်တွန်းခဲ့ပါတယ်။တခြားမှာသူတို့တုံ့ပြန်ခြင်းမရှိပါဘူးလို့ဘုံမီပရက်စ်လိုကပြောပါတယ်ခင်ဗျာ။ဘုံမီပရက်စ်လိုကဆက်ပြီးတော့သူဟာအမေရိကန်တပ်မတော်မှာလုတ်တဲ့ပေါင်းအနှစ်20ကျော်ခဲ့ပါပြီတဲ့အဲ့ဒီအတော်တွေမှာဒီလိုပဲသဘာဝဘေးဒဏ်အချိန်ချင်းကြားရောက်တဲ့ကြားရောက်ခဲ့စဉ်မှာကမ္ဘာနိုင်ငံအတော်များများမှာအမေရိကန်ရေတပ်ဖွဲ့ကပါဝင်ကူညီခဲ့စေခဲ့တာကိုသူမြင်တွေ့ခဲ့ရပါတယ်တဲ့အဲ့ဒီတုန်းကပါဝင်ကူညီခဲ့တဲ့ဝန်ထမ်းတွေအားလုံးနဲ့ပတ်သက်လို
့ All of the people the men and women that are involved in that are very eager willing and they want to help there's a great sense of pride and a great sense of reward
ဘာဝင်ကူညီခဲ့တဲ့ American တပ်ဖွဲ့ဝင်ကြားမှအားလုံးဟာဒုက္ခအကြီးအကျယ်ကြုံတွေ့နေသူတို့ကယ်ဆယ်ကူညီခွင့်ရခဲ့ကြတဲ့ဝန်သားကြီးနှုကြအကြီးအကျယ်ဂုဏ်ယူကြလူလိုလားလားဆောင်ရွက်ကြအင်ပဒံမြင့်မြတ်တဲ့လူမှုရေးတာဝန်တရားကိုဒုက္ခရောက်နေသူတွေအတွက်ပါဝင်ထားဆောင်ဝင်ရတာကိုထူးချွန်မြင့်မြတ်တန်ဖိုးကြီးမားတဲ့ဆုတစုရရှိတယ်လို့သူတို့ဂုဏ်ယူခဲ့ကြတာကိုကျွန်တော်ကြုံတွေ့ခဲ့ရပါတယ်လက်ခံရရှိခဲ့တဲ့နိုင်ငံကပြည်သူတွေအားလုံးကလည်းအင်ပဒံဝန်တာကြပြီးအမေရိကန်တပ်ဖွဲ့ဝင်တွေကျေးဇူးတင်စကားပြောကြတာကိုကျွန်တော်မြင်ခဲ့ရပါတယ်လို့ဘုံမီပရက်စ်လိုကပြောပါတယ်ခင်ဗျာကျွန်တော်ကနောက်ဆုံးအနေနဲ့မြန်မာပြည်သူတွေကိုဘုံမီပရက်စ်လိုနဲ့ဘာများနှုတ်ဆက်စကားပြောခြင်းပါသေးတယ်လဲလို့မေးခဲ့ရမှာ
The US military is standing by to provide assistance as requested by international relief
force. American တပ်မတော်ကဘယ်နိုင်ငံမှမဆိုအကူအညီလိုအပ်လာတဲ့ဆိုရင်ဘေးအန္တရာယ်တွေကြောက်ရောက်လာတဲ့အခါမှာကူညီဖို့အတွက်အမြဲတမ်းအစဉ်နဲ့ပါပဲလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာလို့ RFA ကိုပြောခဲ့ပါတယ်ကိုကြော်ကြော်ဝေး